ူချုပ်အောင်ဆန်းရဲ့နှစ်တရာပြည့်မွေးနေ့ပွဲတွေကိုတနိုင်ငံလုံးမှာချိန်ချိန်တဲကျင်းပနေကြတာမှာဘူချုပ်ရဲ့မွေးရစာတိနမောင်မြို့မှာကျင်းပခဲ့တဲ့ရာပြည့်အခမ်းအနားကိုတမိဖြစ်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးထောင်တောင်းချီတဲ့ပရိသတ်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်။အပြည့်စုံကိုဆက်သွယ်ဆောင်ရမ်းထားတဲ့မအင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်။
အရင်နှစ်တွေနဲ့မတူပဲဗိုလ်ချုပ်အောင်ဆန်းရာပြည့်ပွဲကိုဒီနှစ်မှာတိုင်းနဲ့ပြည်နယ်အနှံ့ခံခံနာနာကျင်းပခဲ့တာပါဒီလိုကျင်းပတာဟာဗိုလ်ချုပ်အောင်ဆန်းလက်ကျန်မခံရခင်အချိန်အထိအစဉ်တစိုက်အလေးနက်ပြောသွားတဲ့မှားကြားချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဒီကနေ့ပြည်သူတွေစက်ပြီးဝိုင်းဝန်းကြိုးပမ်းကြဖို့တမိဖြစ်သူဒေါအောင်ဆန်းစုကြည်ကနမောင်မြို့မှာကျင်းပတဲ့အခမ်းအနားမှာအခုလိုပြောသွားပါတယ်
ဒီနေ့အတိုင်းဒီပြည့်ရဲ့နာမည်ဟာကျမတို့နိုင်ငံမှာရောစဘာမှာရောသိခါရှိရှိနဲ့ဆက်ပြီးတော့ရှိသွားနိုင်တဲ့အကြောင်းရင်းဟာဒီပြည့်ရဲ့လူသားချောက်မှာဟုတ်ပဲဖြစ်ပါတယ်ကျမတို့ရဲ့ပြည်သူပြည်သားများဟာဒီပြည့်အမွေတွေကိုချက်ခံနေဆိုလို့ရှိရင်တကယ်စစ်မှန်တဲ့ညီညွတ်တဲ့ဒီမိုကရေစီပြည်တော်စုတစ်ခုထူထောင်သွားဖို့ကြိုးစားကြပါလို့ကျမအမေနဲ့တိုက်တွန်းချင်
နမောမြို့ကဗိုလ်ချုပ်ရာပြည့်ပွဲကိုနိုင်ငံတော်ဝန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေနဲ့ပြည်သူတွေထောင်ထဲချီပြီးတက်ရောက်လာခဲ့ကြတာပါ။ဒါအပြင်နမောမြို့ကဗိုလ်ချုပ်အောင်ဆန်းနေထိုင်ခဲ့တဲ့အိမ်လက်ရှိပြားလိုက်ဖြစ်ဖွင့်လှစ်ထားတဲ့နေရာမှာအခမ်းအနားအစီအစဉ်တွေကျင်းပခဲ့ပုံကိုတော့ဒေါက်အောင်ဆန်းစုကြည်နဲ့အတူလိုက်ပါသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကအခုလိုပြောပါတယ်
။ဗိုလ်ချုပ်ဆုံးဆောင်မွေးဖွားခဲ့တဲ့နေရာဖြစ်တဲ့ဗိုလ်ချုပ်ပြားလိုက်ခုပြုလုပ်ထားတဲ့ဗိုလ်ချုပ်နေအိမ်ပါပဲ။ကေဒီနိုင်လာမှာဒီအယုံဇွန်ကတ်အယုံဇွန်ဆွန်လောင်းတာပေါ့လေသင်္ကန်းနေလုပ်ပါတယ်အဲ့ဒီရှိမှာကကျွန်တော်အိမ်ရှိမှာကတော့မြန်မာမျိုးကြောက်စိတ်ပေါ့လေထိုင်ဝမ်ကြီးရတယ်အခါထုတ်ပြတာကိုမနေ့6နိုင်တော့စာရင်မှလုပ်ပါတယ်ဘုဒ္ဓညက်နေအိမ်ဝင်းတွင်းမှာဘုဒ္ဓအောင်စားညပြပြီးအထိမ်းမှဂရီကြောက်စာတိုင်းကိုစီတကူဆရာကြီးရဲ့ဒီအစီအစဉ်နဲ့ပြုလုပ်ထားပြီးမှဖွင့်ပွဲကိုမနေ့9နိုင်လောက်မှာပေါ့လေဆရာတော်ကြီးအပါဝင်ဆရာတော်စိတ်ကိနာဆရာတော်ကြီးတပားအပါဝင်ပါလေကျွန်တော်ဖွဲ့ချုပ်ကောင်းဆောင်မိတော်ဆန်းစုကြည်ကိုယ်တိုင်လည်းဒါရောက်ဖွင့်လက်ပေးခဲ့ပါတယ်အဲ့ဒါအပြင်ဘုချုပ်ပုံလူရုပ်တုစီလီကွန်ရုပ်တုကိုလည်းဘုချုပ်အောင်ဆန်းစာဖတ်နေတဲ့ပုံတရာနဲ့ဘုချုပ်အောင်ဆန်းထိုင်ခဲ့တဲ့ဒီပလက်ကတ်ဒီဇိုင်းမှာပြတိုက်ခမထားဖို့ကိုလည်းဒါစီကြီးမှုဝင်ကြီးဌာနဆက်ဆိုင်ရဒီရုပ်တုနဲ့တော့ဆက်ရစာရနေရက်ခဏခဏကိုလည်းတိုက်ရိုက်ဖဲပြုလုပ်ခဲ့ပါတယ်
ဘိုးချုပ်ရာပြည့်ပွဲကိုတီတူတွေကိုယ်တိုင်ဦးစီးကျင်းပတာကိုကြည့်မယ်ဆိုရင်မြမလွတ်လပ်ရေးအတွက်ဘိုးချုပ်အောင်ဆန်းကြိုးပမ်းချက်တွေအပေါ်လူထုရဲ့လေးစားမှုအတိုင်းအတာကိုတွေ့နိုင်တယ်လို့ဦးမင်းသူကပြောပါတယ
်။အခုလိုကျင်းပတာတာမန်ကျင်းပမှုနည်းလည်းမဟုတ်ခင်နဲ့ဒုစုံတယောက်ကအမိတ်ပေးတာမဟုတ်ခင်နဲ့ကျွန်တော်ကဒီအမိတ်ပေးတာမဟုတ်ခင်နဲ့ဘိုးချုပ်ကိုဒီနေ့ထူးထူးခြားခြားဂုဏ်ပြုရမယ်ချီးမြှောက်ရမယ်ဆိုဘိုးချုပ်လမ်းကဘိုးချုပ်ဆက်မခဲ့တဲ့ဒီဘောတရားတွေနော်ကျွန်တော်တိုင်းပြည်နဲ့တူပေါ်ထားခဲ့တဲ့စိတ်နာနိုင်ငံထူထောင်ရေးစိတ်ဓာတ်တွေကိုဒါပြည်သူများလူကျင်လို့ပဲလို့ဆိုကျွန်တော်တဘောပေါက်ပါတယ
်။နမောမြို့မှာကျင်းပတဲ့ခမ်းနားကိုမြမဆိုးရဘက်ကတဝင်းလွှာပေးပို့တာမျိုးမရှိပေမဲ့လုံခြုံရေးကိုတက်ဆိုင်ရာရဲအာဏာပိုင်တွေကဝိုင်းဝန်းဆောင်ရွက်တာတွေတော့ရှိတယ်လို့ဦးမင်းသူကပြောပါတယ်။နမောမြို့အခမ်းနားအပြီးမှာဒေါအောင်ဆန်းစုကြည်ဟာကြောက်စဲမြို့ကဒေသခံတွေတိစောက်ထားတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ဖွင့်ပွဲကိုတက်ရောက်ခဲ့ပြီးတောက်ကြနေညမှာမန္တလေးမြို့မှာညအိတ်ရန်သားမှာဖြစ်ပါတယ်ရှင်။